မြန်မာနိုင်ငံကိုစနစ်အတာခီးစင်နဲ့ရောက်နေတဲ့ကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်မစ်ရန်ဟီလီဟာဒီကနေ့မှာတော့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌလွှတ်တော်ဥက္ကဋ္ဌဟောင်းသူရဦးရွှေမန်းနဲ့နေပြီးတော့မှတွေ့ဆုံပါတယ်။ဒါပြင်လွှတ်တော်ဥပဒေမူကြမ်းကော်မတီနဲ့လည်းတွေ့ဆုံပြီးတော့ကော်မတီကလှုပ်ဆောင်နေတဲ့အကြောင်းအရာတွေကိုဆွေးနွေးတယ်လို့ပြည်သူ့လွှတ်တော်ဥပဒေမူကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟင်းကပြောပါတယ်။မစ်ရန်ဟီလီဟာတက်မတော်ကာကွယ်ရေးဦးစီးဌာနချုပ်တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးဦးမေအောင်နိုင်နဲ့တွေ့ဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ထားပေမဲ့လည်းအဲ့ဒီသတင်းမဟုတ်တဲ့အကြောင်းကာကွယ်ဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်က VOA ကိုအတည်ပြုပြောဆိုပါရတယ်။မိနစ်တုန်းကတော့မစ်ဆန်ဟီလီဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆွီကြီးဒုတိယတမရဦးမြင့်ဆွေတို့နဲ့တီးကြစီတွေ့ဆုံဆွေးနွေးပါရတယ်။မြန်မာနိုင်ငံကို၅ချိန်မြောက်လာရောက်တဲ့ကုလသမဂ္ဂကိုယ်စားလှယ်ဟာသူ့ရဲ့ခီးစဉ်အဆုံးသတ်ပြန်မထွက်ခင်မနက်ဖြန်ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါရတယ်။